အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့အမေရိကန်အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေကိုလာပြီးတော့ထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုတို့ရဲ့အကြီးအကဲတွေကမိုက်ပွန်ပီယိုကိုဒီအထောက်အထားတွေလာပြီးတင်ပြဖို့အတွက်အချိန်တစ်ပတ်ပေးထားပြီးနောက်နိုင်ငံခြားရေးအရာရှိကြီး9ဦးကိုလည်းလာရောက်ပြီးတက်တည်ခံဖို့အတွက်သတင်းနှစ်ပတ်အချိန်ပေးထားပါတယ်။2020ပြည့်ရွေးကောက်ပွဲမှာယူကရိန်းဝင်ရစွတ်ဖက်အောင်ဖိအားပေးခဲ့ပြီးတော့ရုရှားကျူးကျော်မှုကိုဒဏ်ပြန်နိုင်အောင်အတွက်ယူကရိန်းကိုလုံခြုံရေးအထောက်ပံ့တွေမပေးဘဲထားခဲ့တဲ့အတွက်သမ္မတထရမ့်ဟာအမေရိကန်အမျိုးသားလုံခြုံရေးကိုဘယ်အတိုင်းတာထိအန္တရာယ်ကျရောက်စေတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်လို့အောက်လွှတ်တော်ရေးရာကော်မတီတွေကပြောပါတယ်။သတင်းပေးတဦးရဲ့ဖွင့်ထုတ်ချက်ပေါ်မှာအခြေခံပြီးတော့စုံစမ်းစစ်ဆေးမှုကစတင်လာတာလည်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းကတော့အောက်လွှတ်တော်ကြားနာမှုတစ်ခုမှာသူ့ကိုလွဲမားစွာကိုစားပြုခဲ့တဲ့ဆိုရဲထောက်ရင်းကော်မတီအကြီးအကဲဒီမိုကရက်အမတ်အဒမ်ရှ်ကယာရုကနှုတ်ထွက်ဖို့အတွက်သမ္မတထရမ့်ကတောင်းဆိုခဲ့ပါတယ်။